စက်မှုဝန်ကြီးဌာနနဲ့တပ်တူတွင်ဝန်ကြီးဌာနတို့ကရရီဝင်ငွေကြက်တန်းပေါင်းများစွာကိုနိုင်ငံတော်ဘဏ္ဍာအဖြစ်နဲ့ပေးသွင်းဖို့ပြက်ကွက်ခဲ့တာနဲ့ပတ်သက်လို့စင်းစစ်ချုပ်ရုံးရဲ့တွေ့ရှိချက်ကိုပြည်သူ့ဝေစီရင်ကော်မတီကပြည်ထောင်စုလွှတ်တော်မှဒီကနေ့တင်ပြပါတယ်။ဝန်ကြီးဌာနနှစ်ခုကနိုင်ငံတော်ကိုဘဏ္ဍာငွေပြန်မသွင်းတဲ့ကိစ္စကိုစင်းစစ်ချုပ်ရုံးကသမ္မတနဲ့လွှတ်တော်တွေကိုအသိပေးခဲ့ပြီးတဲ့နောက်မှာပြည်သူ့ငွေစင်းကော်မတီကပြည်ထောင်စုလွှတ်တော်ကိုတင်ပြခဲ့တာဖြစ်ပါတယ်။ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင
်။ဝန်ကြီးဌာနတွေကနိုင်ငံတော်ကိုဘဏ္ဍာငွေတွေပေးသွင်းမှုကြံရှိနေတာတွေကိုစင်းစစ်ချုပ်ရုံးကတွေ့ရှိတဲ့ပုံမှာအခြေခံပြီးတော့လွှတ်တော်နေရာကပူးပေါင်းဖွဲ့စည်းထားတဲ့ပြည်သူ့ငွေစင်းကော်မတီကနေဒီကနေ့ဇန်နဝါရီ17ရက်နေ့မှာပြည်ထောင်စုလွှတ်တော်ကိုအစည်းအဝေးကစားတောင်တင်သွင်းခဲ့တာဖြစ်ပါတယ်။စမုဂဝန်ကြီးဌာနနဲ့တပ်ထူရင်ဝန်ကြီးဌာနတို့ဟာ2009ခုနှစ်ကစပြီးတော့နိုင်ငံတော်ရဲ့ဘတ်ဂျက်ကိုသွင်းရမယ့်ငွေကြေးကြက်တန်းပေါင်းများစွာကိုပေးသွင်းဖို့ကြံနေတဲ့အတွက်စင်းစစ်ချုပ်ရုံးကနေနိုင်ငံတော်သမ္မတနဲ့လွှတ်တော်နေရာကိုအသိပေးခဲ့တာဖြစ်တယ်လို့လည်းလွှတ်တော်နေရာကပူးပေါင်းဖွဲ့စည်းထားတဲ့ပြည်သူ့ငွေစင်းကော်မတီမှပါဝင်သူတွေကပြောပါတယ်။ဒါကြောင့်ဒီဝန်ကြီးဌာနတစ်ခုကနိုင်ငံကိုသွင်းဖို့ကြံနေတဲ့ငွေတွေဘယ်တော့ပြန်သွင်းနိုင်မလဲဆိုတာနဲ့ပတ်သက်လို့လည်းလွှတ်တော်နေရာကဖွဲ့စည်းထားတဲ့ပူးပေါင်းငွေစင်းကော်မတီကဝန်ကြီးဌာနကထိပ်ပိုင်းတာဝန်ရှိသူတွေကိုခေါ်ယူမေးမြန်းခဲ့ပါတယ်။မင်းမြတ်တဲ့အဓိကအကြောင်းနဲ့ပတ်သက်လို့ပြည်သူ့ငွေစင်းကော်မတီဒုတိယဥက္ကဋ္ဌလည်းဖြစ်ပြည်သူ့လွှတ်တော်ငွေစင်းကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ဦးသူရိန်စောကအခုလိုပြောပါတယ
်။ဟိုငွေလာထုတ်တာမဟုတ်ဘူးပေါ့ပြည်သူ့လွှတ်တော်ကမေးတယ်မေးပြီးတော့ကျွန်တော်တို့ကဖတ်ပြီးတော့မှဟိုပြည်ကျင်းတဲ့အားတွေခေါ်မေးတာပေါ့ဟိုစိတ်ဟိုမကြေရတဲ့ဌာနပေါ့နင်းဟိုဖြစ်တဲ့ဌာနခေါ်မေးတာပါ
။ဝန်ကြီးဌာနတွေအနေနဲ့ပြည်သူ့ဘဏ္ဍာငွေတွေကိုသုံးစွဲနေတာဖြစ်တဲ့အတွက်ထင်သာမြင်သာရှိရှိလုပ်ကိုင်ကြဖို့နဲ့စီရင်တွေကိုလည်းစနစ်တကျထားရှိဖို့ပြည်တော်စုဆွေးရကစီမံမှုတွေကိုလည်းဒီကနေ့ပြည်တော်စုတို့တော်စီဝေးမှာသူကတင်ပြခဲ့ပါတယ်
။ပြည်သူ့ဘာသာငွေများသုံးဆွဲခြင်းနဲ့ပတ်သက်၍ပြည်သူများထင်သာမြင်သာဖြစ်စေရန်အတွက်စီရင်ထားသူစစ်ဆေးမှုစနစ်များကိုနိုင်ငံတကာစံနှုန်းများနဲ့အညီဖြစ်စေရန်အတွက်ပြည်တော်စုဆွေးရဖွဲ့မှဆောင်ရွက်သွားရန်လိုအပ်ကြောင်းဖော်ပြအပ်ပါသည်။အထက်မှာပြည်တော်စုတို့ပြည်သူ့ငွေစည်းပူးပေါင်းကော်မတီရဲ့2017စနစ်ဘာသာရေးနှင့်နိုင်ငံတော်၏အရာသုံးများအပေါ်ပြည်တော်စုစီရင်ဖြစ်ကြုံ၏စစ်ဆေးတွေ့ရှိတဲ့အချိန်ကာလအစီစဉ်တင်ပြခြင်းအစီအခါသာအမှတ်စ2023မှာပြည်တော်စုတော်မှသွေးနွေးစဉ်းစားပေးပါရန်နာဂာကြီးမှတင်အဆိုတင်သွင်းအပ်ပါသည်ခင်ဗျာ
အခုလိုဝန်ကြီးဌာနနှစ်ခုဖြစ်တဲ့စက်မှုနဲ့တပ်ထူရင်ဝန်ကြီးဌာနတွေကပေးသွင်းမှုကြံတဲ့ပြည်သူ့ဘဏ္ဍာတွေကိုဒီနှစ်2023မတ်လဘဏ္ဍာနှစ်တွင်းမှာပေးသွင်းမှုဝန်ကြီးဌာနတာဝန်ရှိသူတွေကကတိပေးသွားတယ်လို့လည်းဆိုပါတယ
်ခုကြည့်ရတာစက်မှုကတော့ပြေလည်သွားပြီသူကအခုပြရတယ်အဲ့လိုပေါ့လေတပ်တူကတော့ဟိုဟာဟိုတပ်တူကတော့ဟိုဒီဘတ်ဂျက်နှစ်ကုန်ပေါ့နော်ဘတ်ဂျက်နှစ်ကုန်ပေါ့အဲ့လိုပါအကြမ်းနဲ့ကမလာ30တည်းနေအတွင်းပေါ့အဲတတူကနေများတယ်သူကမလာ30တည်းနေဒီပေးရအဲ့လိုပေါ့နော
်ဆမှုဝန်ကြီးဌာနကနိုင်ငံတော်ကိုပေးသွင်းဖို့ငွေကျပ်42တန်းကျန်ရှိနေပြီးတော့တတူရင်ဝန်ကြီးဌာနကတော့ငွေကျပ်41.46တန်းပေးသွင်းဖို့အသီးသီးကျန်ရှိနေတယ်လို့စင်းစကြုံရဲ့အစည်းအဝေးကမှာဖော်ပြထားတဲ့အကြောင်းပြည်သူ့ငွေစင်းကော်မတီကအဖွဲ့ဝင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကပြောပါတယ
်ဆမှုဝန်ကြီးဌာနရာပတ်စံဒီတော်တို့သွင်းဖို့အားကြီးကြံတယ်မတုံကြီးစားစမှုလုံကသွင်းဖို့ငွေကြတဲ့အထယ်လုံးလုံကကျန်တဲ့စမှုစေဝါကျန်တဲ့စမှုကြီးခန္ဓာလဲအောင်ပေါ့နော်စမှုကြီးခန္ဓာပေးပြန်ကြံကိုရအဲစက်တန်40တန်းပေါ့နောက်ဆုံးကြံကိုစက်တန်40တန်းကြံပေါ့တတိယကနောက်ဆုံးသွင်းဖို့ကြံတာဗျာဒီဖြည့်3.1.46ကျပ်တာကုမ္ပဏီ35ခုကသွင်းဖို့
အခုလိုတတိယဝန်ကြီးဌာနကကြံတဲ့ငွေတွေဟာရွှေထုတ်လို့ရေးလုပ်နေတဲ့ကုမ္ပဏီ35ခုကပေးသွင်းဖို့ကြံနေတာဖြစ်ပြီးတော့တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်လိုနေရာမျိုးမှာရှိတဲ့ရွှေရင်းတွေကပတ်စံတွေမတင်းသေးတာဖြစ်တယ်လို့ဝန်ကြီးဌာနကတာဝန်ရှိသူတွေကရှင်းလင်းထွက်ဆိုသွားတဲ့အကြောင်းဥလဆွေကပြန်ပြောပြပါတယ်။ဒီငွေကြေးတွေကိုနိုင်ငံတော်ဘဏ္ဍာအဖြစ်အမြန်ဆုံးသွင်းဖို့ပူးပေါင်းလွှတ်တော်ငွေစင်းကော်မတီကတိုက်တွန်းခဲ့တယ်လို့လည်းကော်မတီဖွဲ့ဝင်တွေအပြောအယသိရပါတယ်။ဆက်မှုဝန်ကြီးဌာနကလည်းဘဏ္ဍာငွေတွေဘာကြောင့်မသွင်းနိုင်လဲဆိုတာကိုလည်းရှင်းပြခဲ့တယ်လို့ဥသူရိန်စောကပြောပါတယ
်။ဆက်မှုကသူကဟိုပါဘာအခါစနာထားတာသူကတလားလားသူကြံတဲ့ဟာကိုသူတို့အမှစောက်ထားတဲ့အဆောက်အဦရှိတယ်သူတို့ဆောက်ပြီးထားခဲ့တာဒီကုမ္ပဏီကအဲ့ဒီအဆောက်အဦသူတို့ပြန်ဆစ်လိမ့်မယ်အဲ့လောက်ကြီးတော့ပြန်ရလိမ့်မယ်သူတို့ကအစမပါဘဲနဲ့ဂူတော်တို့ဘာလို့ဆောက်ထားခဲ့တာရှိတယ်အဲ့ဒါနည်းနည်းကြီးတဲ့သဘောရှိတယ်ဒါမဲ့ပြန်ကြတော့မရသေးဘူးဆစ်ရအောင်ပါတင်းနေသေးတော့ပြန်ဆစ်ရပါဒီအဆောက်အဦကအဲ့လောက်တန်လားမတန်လားဆိုတာပေါ့နော
်ဝန်ကြီးဌာနတွေကနိုင်ငံတော်ကိုသွင်းဖို့ကြံနေတဲ့ငွေကြေးတွေဟာအရင်အစိုးရလက်ထက်ကပေးသွင်းဖို့ကြံနေတဲ့လက်ကျန်ငွေတွေဖြစ်ပါတယ်ခင်ဗျာ